တော်ရရှိမြခင်ဗျာဒီကနေ့တင်ပြတော်တမချန်းစီစဉ်မှလေးလာမှဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိမှကောင်းကင်တမန်မင်းမိခေလာနဲ့ကောင်းကင်တမန်တွေကတစ်ဖက်စာရမဏတ်နဲ့သူ့ရဲ့တမန်တွေကတစ်ဖက်အာကာသစစ်ပွဲဆင်နွှဲတဲ့အကြောင်းကိုဖော်ပြထားပါတယ်အဲ့ဒီအာကာသကောင်းကင်ရမှဖြစ်ပေါ်တဲ့စစ်ပွဲကျေတရာစစ်ပွဲလို့ခေါ်ရမယ်ဒီစစ်ပွဲဟာယုံတန်းစကားဒဏ္ဍာရီပုံပြင်စိတ်ကူးရင်တခုလားဒီအဖြစ်သမားမန္နတ်စာရန်ရဲ့နောက်ကိုအခုလဲလောကီလူသားတွေဟာကောက်ကောက်ပါအောင်လို့လိုက်သွားနေကြတဲ့အကြောင်းရင်းတွေနဲ့အတူဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
ကောင်းကင်၌စစ်ဖြစ်၏မိခေလာနှင့်သူ၏ကောင်းကင်တမန်တို့သည်နဂါးကိုစစ်တိုက်ကြ၏နဂါးနှင့်သူ၏တမန်တို့သည်စစ်တိုက်၍မနိုင်ကြကောင်းကင်၌လည်းသူတို့နေစရာမရှိထို့အခါဤလောကတနိုင်ငံလုံးကိုလှည့်ပြား၍မာနစာရန်အမည်ရှိသောရှေးမွေဟောင်းကြီးဟုသောနဂါးကြီးကို၎င်းသူနှင့်အတူသူ၏တမန်တို့ကို၎င်းမြေကြီးသို့ချလိုက်ကြ၏ဗျာဒိတ်ကျမ်းအခန်းကြီး7အငယ်9မှ9မိတ်ဆွေတော်တတ်ရှင်အပေါင်းတို့ရှင်မိတ်ခီလာနဲ့ကောင်းငင်တမန်တို့ကတဖက်နဂါလို့ကျွန်တော်တို့အခုဆိုခဲ့တဲ့စာရမဏတ်ဤသူ့ရဲ့မိဆာတမန်တို့ကတဖက်စစ်တိုက်နေကြပြီဆိုတာကိုဒီကနေ့သင်ခန်းစာမှာဘွေစော်ဦးကျွန်တော်တင်ပြပေးလိုက်ပါတယ်ဟုတ်ပါတယ်စစ်ကြီးညာတန်ကိုကြားရတယ်ကောင်းငင်၌စစ်ဖြစ်ဤတဲ့ပြီးတော့မှကျွန်တော်ဤအနန္တတကုရှင်အဖဖရာသခင်ဤဘက်ကနိုင်တဲ့အောင်ပွဲခံမှုတစ်ခုကိုတွေ့ရတဲ့စစ်ပွဲကြီးဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့အလွန်အမှတ်မှတ်သားသားရှိပြီးတော့အဓိကကြားလှတဲ့ဒီမဟာအောင်ပွဲကြီးကိုအခုလိုဘွေစော်ဦးကြီးညာလိုက်ရတာအတွက်အထူးပဲဝန်သာအားရဖြစ်မိကြောင်းပါ။ And there was war in heaven the English ကတော့အဲ့ဒီလိုဖော်ပြပါတယ်။ကောင်းကင်ဘုံ၌စစ်ပွဲကြီးဖြစ်လေပြီ။မြေကြီးပေါ်မှာမဟုတ်သေးပါဘူးနော်ရှင်မိတ်ခေလာဥဆောင်သောကောင်းကင်တမန်များကတဖက်နဂါးတည်းဟူသောစာရမဏတ်နှင့်သူ့ရဲ့တမန်များကတဖက်စစ်တိုက်ကြခြင်းဖြစ်ပါသည်တဲ့ကပ္ပကုလသမက်ကနဲ့လုံးဝမဆိုင်တဲ့စစ်ပွဲကြီးဖြစ်တယ်မြေကြီးပေါ်ကစစ်ပွဲတွေကိုတောင်မထိမ့်သိမ့်နိုင်တဲ့ကုလသမက်ကဟာကောင်းကင်စစ်ပွဲအတွက်လက်မှန်ချပြီးတော့ငင်းငိုင်နေုံမှတပါဘာမှမတတ်နိုင်ပါဘူးသူတို့အမြဲတမ်းပြောနေကြဖြစ်တဲ့ငြင်းချမ်းမှုထိမ့်သိမ့်ရေးတက်ဖွဲဆရာဟာလေဘယ်လို့မှသူတို့ကြားကန်နေနေရာယူလို့မရနိုင်တဲ့ဒီစစ်ပွဲကြီးကိုဖျားတပြီးတော့လက်ပိုက်ကြည့်နေကြရမှာသာဖြစ်တယ်လို့ကျွန်တော်တို့ဆိုခြင်းပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဗျာဒိတ်ကျမ်းအခုအပိုင်းကဖော်ပြတဲ့ကောင်းကင်စစ်ပွဲဆရာဟာလေကြောင်းချီစစ်ပွဲကြီးတွေမဟုတ်သလို Star Wars လို့ကျွန်တော်တို့နားလေထားတဲ့အာကာသမှာခင်းကျင်းမဲ့လူသားတို့ရဲ့စစ်ပွဲတည်းလေအစမတန်ကြောက်မဲ့ဖွယ်ကောင်းလိမ့်မယ်ဆိုတာကိုဘသူကမှငြင်းနိုင်လိမ့်မယ်မဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်။ဘသူကိုကောင်းကင်တမန်မိခီလာနဲ့အဖွဲ့ကတိုက်ရတယ်လေဆိုတော့နဂါးတီးဟူသောစာရန်နဲ့သူ၏တမန်တို့ကိုတိုက်ချင်ပဲ။စာရန်ဟာကောင်းကင်စစ်ရဲ့ရန်သူတော်ခေါင်းဆောင်ဆိုရင်သူ့ရဲ့ကောင်းကင်အင်အားအခြေအနေကိုအကဲဖြတ်ပြီးတော့ကျွန်တော်တို့ကြည်တင်တယ်လို့အောက်မြင်မိပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ဖန်ဆင်းလေသမျှတို့အ내မှာစာရမဏတ်ဆရာဟာအလွန်ကြီးကျယ်တဲ့အဖန်ဆင်းခံတတ္တဝါကြီးပဲ။ကောင်းကင်သားတို့ထဲမှာအမြင့်ဆုံးအဆင့်ရှိတဲ့တမန်တော်တပါးကနေပြီးတော့ဖောက်ပြန်ပျက်စီးပြီးတော့အဖဖျားသခင်ရဲ့အာဏာတော်ကိုလူယူဖို့ကြိုးစားနေသူဖြစ်တယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့ဟာဓမ္မသမိုင်းတွေအရာလေ့လာထားရှိရပါတယ်။သူဟာမြေကြီးလောကကိုလူဇာတိပဂရိဤအာနေချက်များအပေါ်မှာမူတည်ပြီးတော့အစိုးရနေသလိုကောင်းကင်တမန်တို့ဤအခွင့်အရေးကိုလည်းရယူထားသူတဦးပဲဖြစ်ရမယ်ဆိုတာကိုယောဘဝတ္ထုအားဖြင့်ကျွန်တော်တို့ခန်းစားနားလည်နိုင်ပါ रे ယောဘဝတ္ထုအခန်းကြီး2ရဲ့အငယ်1နဲ့2မှာအခုလိုဖော်ပြထားကြောင်းပါဖျားသခင်ဤသားတို့သည်ထာဝရဘုရားထံတော်၌ခါစားခြင်းဟာလာရသောနေ့ရဲ့အချိန်ရောက်ပြန်စာရန်သည်လည်းထာဝရဘုရားထံတော်သို့ခါစားခြင်းဟာသူတို့နှင့်အတူလာ၏ထာဝရဘုရားကလည်းသင်သည်အဘယ်အရက်ကလာသနည်းဟုစာရန်ကိုမေးတော်မူလျင်စာရန်ကမြေကြီးပေါ်မှလှဲ့လေ၍အယက်ယက်သွားလာခြင်းအမှုတဲကလာပါသည်ဟုပြန်လျှောက်လေ၏တဲ့မိတ်ဆွေတို့ရှင်းနေတာပါပဲနော်မြေကြီးအယက်ယက်မှသူဟာလှဲ့လေသွားလာနေတယ်ဇာတိပဂရိလူသားတို့ကိုဥဆောင်လမ်းပြနေတယ်မကောင်းတဲ့ဘက်ကိုဆွဲဆောင်ပြီးတော့အပြစ်တရားဘက်ကိုမရောက်ရောက်အောင်အစဉ်တစိုက်သွေးဆောင်ဖျားယောင်းနေတယ် ထို့အတူပဲကောင်းကင်တမန်တို့၏အခွင့်အရေးကိုလည်းသူဟာတစိမ့်တစ်ပိုင်းရရှိထားတယ်ဆိုတာကိုယောဘဝတ္ထုအဖြစ်ကျွန်တော်မြင်ရပါပြီ။အဲ့ဒီတိုင်ပါပဲမိတ်ဆွေအပေါင်းတို့ဇာခရိအနာဂတ်ကျမ်းအခန်းကြီး3ရဲ့ဖော်ပြချက်တွေကိုလည်းကျွန်တော်ဘယ်လို့မှမျက်ကွယ်ပြုလို့မရပါဘူး။သူဟာထာဝရဘုရား၏လူတွေကိုပြောင်ပြောင်တင်းတင်းရံပက်ပြုဝန်သူပြုနိုင်သူဖြစ်တယ်ဆိုတဲ့အကြောင်းကိုအဲ့ဒီဇာခရိအနာဂတ်ကျမ်းဟာအခုလိုဖော်ပြထားပါတယ်။ယေပရောဟိတ်မင်းယောရှုသည်ထာဝရဘုရား၏ကောင်းငင်တမန်ရှိ၌ရပ်နေပြီးကို၎င်းစာရန်သည်ရံပက်ပြု၍သူ၏လက်ရာဘက်၌ရပ်နေပြီးကို၎င်းငါအာပြတော်မူ၏။ထာဝရဘုရား၏ကောင်းငင်တမန်ကလည်းအိုစာရန်ထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောယေရုရှလင်မြို့ကိုရွေးချယ်ပြီးသောထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောဤသူသည်မိသည်ကနှုတ်တော်ထင်းစဖြစ်သည်မဟုတ်လောဟုသာရန်အားဆိုလေ၏တဲ့မိတ်ဆွေအပေါင်းတို့စာရမဏေဟာကက်တီရှင်သခင်ခရစ်တော်ရဲ့တပည့်တော်ရှင်ပေတရုလိုလူမျိုးကိုတောင်မှစကားနဲ့ခါချတယ်လို့ဝင်ရောက်ပြီးတော့ခလောက်ဆန့်နိုင်သေးတယ်ဒီအခွင့်ကိုကက်တင်ရှင်ကိုယ်တိုင်ကလည်းခွင့်ပြုလိုက်တယ်ဆိုတဲ့အချက်ကိုရှင်လုကာခရစ်ဝင်ကျမ်းမှာကျွန်တော်တို့လေ့လာတွေ့ရှိနိုင်ပြန်ပါတယ်ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22ရဲ့အငယ်31နဲ့32တို့ကိုပြန်ပြီးတော့ကြည့်စေချင်ပါတယ်တပန်သခင်ဖျားကရှိမုံရှိမုံဂျုံဆန်ကိုစကားနှင့်ချတဲ့ကဲ့သို့စာရန်သည်တင်တို့ကိုချရမည်အကြောင်းအခွင့်တောင်းသည်ဖြစ်၍သင်၏ယုံကြည်သောစိတ်မပြည့်စေခြင်းဟာငါသည်သင်အဖို့ဆုတောင်းလေပြီသင်သည်သရိယာပြန်သောအခါသင်၏ညီအကိုတို့ကိုတည်ကြည်စေလော့ဟုမိန့်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ကောင်းပါပြီဒါဆိုရင်မိခေလဆိုတဲ့ကောင်းငင်တမန်ဗိုလ်ချုပ်မင်းရဲ့အကြောင်းကိုတစ်ဖက်ကနေပြီးတော့ကျွန်တော်ဆက်လက်လေ့လာသင့်တယ်လို့ကျွန်တော်ဆိုချင်ပါတယ်မိခေလဆိုတာဟာဘာလို့လဲပေါ့မိတ်ဆွေတို့ရှင်မိခေလရဲ့အကြောင်းကိုဒံယေလအနာဂတ်ကျမ်းအခန်းကြီး30အငယ်73အရာအခုလိုကျွန်တော်တွေ့မြင်နိုင်ပြန်ပါတယ်ပေရသီနိုင်ငံကိုအစိုးရသောမင်းမူကားအရက်21ရက်ပတ်လုံးငါကိုစီတာ၏နောက်တခါအမျက်ဆုံးသောမင်းစုတဲကမိခေလသည်ငါကိုအကူလာ၍ငါသည်လဲထိုအရက်၌ပေရသီမင်းကြီးတို့ထမ်းမှဆိုင်းလင်း၍နေရ၏တဲ့မိတ်ဆွေတို့တခါအဲ့ဒီဒံယေလအနာဂတ်ကျမ်းတဲမှာပဲအခန်းကြီး30ထဲမှာပဲအဆုံးသက်ကျမ်းငယ်ဟာအခုလိုဖွင့်ဆိုထားတာတွေ့နိုင်ပါတယ်တို့ရတွင်သမားကျန်းစာ၌မှတ်သားသောအမှုအရာကိုငါပြအုံးမည်ဤအမှုတို့တွင်တင်တို့ဤမင်းမိခေလမှတပါငါဘက်မှနေသောသူမရှိတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့နှုတ်ကပတ်တော်မှရှင်မိခေလတို့ဂါဘရီလာတို့ဆိုတဲ့ကောင်းငင်တမန်တို့ရဲ့အမည်တွေကိုကျွန်တော်ထင်ထင်ရှားရှားမှတ်မှတ်သားသားတွေ့မြင်ရပါတယ်တခြားကောင်းငင်တမန်များကိုတော့အဲ့ဒီလိုအမည်နာမတစ်ခုချင်းအနေနဲ့မဟုတ်ဖ ೇನೆ ခေရုဘိန်ကောင်းကင်တရဆိုတဲ့တာဝန်ဆိုင်ရာဂုံပုတ်တွေနဲ့ဆက်ဆက်ဖော်ပြထားတာကိုသာကျွန်တော်တို့တွေ့ရပါတယ်။ဒါဟာအမည်နာမတစ်ခုနဲ့သတ်မှတ်ခြင်းနှစ်ခုသာရှိတဲ့အစဉ်အလာကိုမိတ်ဆွေတို့အားလုံးအနေနဲ့မှတ်ကျုံးနိုင်ဖို့ရန်ဖော်ပြပေးရခြင်းပါ။မိတ်ဆွေတို့အခုအပိုင်းမှာအရေးကြီးနေတဲ့နောက်ထပ်တစ်ချက်ကတော့မိခေလရဲ့တာဝန်ဟာဣသရေလလူမျိုးတော်ကိုကာကွယ်ဖို့သာလျှင်အဓိကဖြစ်လိမ့်မယ်။နောက်ဆုံးသောကကလစီအထိဂီတာဝန်ကြီးဟာလေမိခေလစီမှာရှိနေတာဖြစ်ရမယ်လို့ကျွန်တော်ဆိုခြင်းတဲ့အချက်ပဲဖြစ်ပါတယ်။မှန်ပါတယ်မိတ်ဆွေတို့ဒံယေလအနာဂတ်ကျမ်းမှာပဲအခန်းကြီး7ရဲ့အစပိုင်းတွေကိုကြည့်မယ်ဆိုရင်အခုလို့ကျွန်တော်တွေ့ရအောင်မှာပါ။ထိုကာလ၌သင်အမျိုးသားချင်းတို့၏အမှုကိုစောင့်သောအရှင်ကြီးမိခေလသည်ပေါ်လာလိမ့်မည်။လူမျိုးတစုံတစ်မျိုးမျှဖြစ်သည့်ကာလမှစ၍ထိုကာလတိုင်အောင်မဖြစ်စဖူးသောဆင်းရဲဒုက္ခကပ်ကာလသည်ရောက်လိမ့်မည်ထိုကာလအခါစာဆောင်၌စည်ရင်းဝင်သမျှသောသင်အမျိုးသားချင်းတို့သည်ကယ်လွတ်ခြင်းသို့ရောက်ကြလိမ့်မည်ထိုကာလအခါမြေမှုန့်၌အိပ်ပျော်သောသူများတို့သည်နိုးကြလိမ့်မည်အချို့တို့ကသာဝရအသက်ရှင်ခြင်းနှင့်၎င်းအချို့တို့ကရှက်ကြောက်ခြင်းသာဝရအသရေပြက်ခြင်းနှင့်၎င်းနိုးကြလိမ့်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်ဗျာဒိတ်ကျမ်းရဲ့နောက်ဆုံးသောကပ်ကာလမှာတော့ရှင်မိတ်ခေလဆိုတဲ့ဘုရားသခင်တမန်တော်ကြီးဟာစာရန်နဲ့သူ့ရဲ့တမန်တွေကိုကောင်းကင်ထိုးစစ်ကြည့်ဆင်တယ်စာရန်တို့အဖွဲ့ဟာအတော်ကြီးကိုပြင်းပြင်းထန်ထန်ရင်ဆိုင်ရဟန်ရှိတယ်ဒါပေမဲ့နောက်ဆုံးမှာတော့စာရန်တို့ဟာရှုံးနိမ့်သွားရတယ်ဆရာတွေကိုအချင်းချင်းမျှဖော်ပြပေးလိုက်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ဒီတရားဟာဘာများဆန်ပါသလဲမဆန်းသောတရားဖြစ်ပါ रे ကက်တင်ရှင်သခင်ခရစ်တော်ကိုရိုတိုင်ကနေပြီးတော့ရှင်လုကာခရစ်ဝင်ကျမ်းမှာအခုလို့ဆိုခဲ့ပါ रे အလွန်တူတောင်းသောအနာဂတ်ပါစာရန်သည်လျှက်စစ်ကဲ့သို့ကောင်းကင်မှကြသည်ကိုငါမြင်ပြီတဲ့မိတ်ဆွေတို့စာရမဏတ်ဟာရှေးမွေဟောင်းဆိုတဲ့အချက်ကိုအခုအပိုင်းမှာဖော်ပြပေးလိုက်ပါတယ်အာရန်အေဝါတို့ရဲ့အဝတ်တောင်ဝတ်ဆရာမလိုဘဲနဲ့ဘုံတော်နဲ့ပတ်ရစ်ချင်းခံရတဲ့ဘဝဘုံတကိုးနဲ့ထွန်းတောက်ရောင်ချီတွေနဲ့ဘာအဝတ်မှဝတ်ဖို့မလိုတဲ့ဘဝတဲကိုသူဟာဝင်ရောက်မှွေနှောက်ပြီးတော့ဖြည့်ဆည်းပစ်ခဲ့တယ်ဒါကြောင့်မို့လဲစာရမဏတ်ရဲ့ဒုက္ခပေးမှုကြောင့်အာရန်အေဝါတို့ဟာအဖဖျားသခင်ကိုတောင်မှယင်မဆိုင်နိုင်ရဲလောက်တဲ့အထိအဆက်တရားစတင်ဝင်ရောက်ခဲ့ရတယ်ဆရာတွေ့ကိုကပ္ပဦးကျမ်းဖော်ပြချက်တွေနဲ့ကျွန်တော်တို့ရှင်တွေ့ပြီးတော့လေ့လာတိုက်လှပါတယ်အဲ့ဒီအချိန်ကစခဲ့တဲ့အပြစ်တရားရဲ့စုံမှုဟာလူသားတို့ကိုဝိညာဉ်သဘောအရဘုရားသခင်နှင့်ကင်းဝေးဖို့ဖြစ်စေခဲ့တယ်လို့ယုတ်ကလစီတို့နဲ့ပေါင်းစုထားတဲ့ခန္ဓာကိုယ်ရဲ့သေခြင်းဆင်းရဲကိုလည်းအဲ့ဒီအချိန်ကစတင်စေခဲ့ခြင်းပဲဖြစ်ပါတယ်အဲ့ဒီလိုလူသက်ကောင်အမျိုးအစားသွေးချင်းချင်းနီနေတဲ့သဘောနဲ့အနီရောင်နဂါးကြီးဖြစ်တယ်လို့ဖော်ပြထားတဲ့စာရမဏ္ဍဟာလောကတနိုင်ငံလုံးကိုလှည့်ပြားတယ်ဆိုတာကိုလည်းတကူးတကန့်ဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ်လောကကိုလှည့်ပြားတဲ့အတွက် devil သို့မဟုတ်သရေသဘဲဆိုပြီးတော့လေသတ်မှတ်ထားပါသောအရေးချင်းတစ်ခုရှိတယ်လို့ကျွန်တော်အခုအပိုင်းမှာနားလည်နိုင်ပါ रे မာနတ်စာရန်လို့ဆိုထားတယ်မဟုတ်ဘူးလားမိတ်ဆွေတို့အဲ့ဒီလိုလှည့်ပြားတတ်တဲ့စာရန်မန္တကြောင့်အာရန်အေဝတို့ကိုအဖဖျားသခင်နဲ့အလှမ်းဝေးကွာခြင်းဖြစ်စေခဲ့ရတယ်လို့ဒီကနေ့ဒီကဘာမှာစစ်မှန်သောသမာတရားဘက်ကနေပြီးတော့ဖောက်ပြန်ရင်းရင်ခြင်းတွေအယူသီးထံမှုတွေနဲ့ကြပြောင်းကြပြန်လှုပ်မှုကြီးတွေဟာလေအများအများဒီစာရမဏတ်နှောက်ယှက်ခြင်းကြောင့်ဖြစ်ပေါ်နေတယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကယဉ်နှင့်စွာနဲ့ခံယူမိပါတယ်ဒီအကြောင်းတွေကိုစဉ်းစားကြည့်တဲ့အခါကျတော့ဗျာဒိတ်ကျမ်းကိုမဖွင့်ခင်တုန်းကနောက်ဆုံးကျမ်းဖြစ်ခဲ့တဲ့ရှင်ယုဒဩဝါဒကျမ်းတူကလေးကိုကျွန်တော်သွားပြီးတော့အမှတ်ရမိပါတယ်မှန်ပါတယ်ဗျာဒိတ်ကျမ်းကြီးကိုအကျိုးအဖြစ်ဖော်ပြလိုက်တဲ့ကျမ်းကလေးပနာမပြိုးနှင်သောကြံကလေးမှုလို့ဒီအချက်ကိုတမင်ဖော်ပြလိုက်တာပဲလို့ခံယူနိုင်လောက်အောင်အလွန်အလွန်အရေးကြီးတဲ့ဗျာဒိတ်တော်တစ်ချက်ကိုဒီကြံကလေးဟာဖော်ပြလျက်ရှိနေပါတယ်ရှင်ယုဒဩဝါဒစာအခန်းကြီး1အငယ်10မှ30အတွင်းကိုကြည်ပါယခုရောင်ရမ်းသောအတ္တမလူတို့သည်ရှင်နီတူမိမိတို့ကိုယ်ကိုညှဉ်းညူးစေ၍အာနာဇက်ကိုပယ်လျက်ဘုံတကိုကြည်သောသူတို့ကိုကဲ့ရဲ့တတ်ကြ၏ကောင်းကင်တမန်မိခေလမူကားမောရှေ၏ကိုယ်ကိုအကြောင်းပြု၍မာနနှင့်ညှဉ်းခုံသောအခါကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုဝန်ပေ။ထာဝရဘုရားသည်သင်ကိုဆုံးမတော်မူစေသတည်းဟု၍သာပြောဆို၏။တခါအဲ့ဒီရှင်ယုဒဩဝါဒစာမှာပဲအငယ်7ကနေပြီးတော့73ဟာအခုလိုထပ်မံပြီးတော့ဖော်ပြထားပါတယ်။မေတ္တာပွဲလုပ်၍သင်တို့နှင့်အတူစားသောက်သောအခါအာမနာပေမိမိတို့ကိုဝါစွာကြွေး၍ပွဲ၌အစွန်းအခွက်ဖြစ်ကြ၏ရေမရှိလေတိုက်၍လွင့်သောမိုးတိမ်ကဲ့သို့၎င်းညှိုးနှွမ်း၍အသီးမတင်နှစ်ကြိမ်သေး၍နှုတ်ပစ်သောသစ်ပင်ကဲ့သို့၎င်းမိမိရှက်ချင်းအကြောင်းကိုပွက်စီတတ်သောလှိုင်းတပိုးရိုင်းကဲ့သို့၎င်းကျဲပြန်ကဲ့သို့၎င်းဖြစ်ကြ၏ထိုကျဲပြန်တို့အဖို့တခဲနှစ်သောသာဝရမှောင်မိုက်ကိုသူထားလျက်ရှိ၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ယုံကြည်ခြင်းအဖွဲ့အစည်းကြီးဖြစ်တဲ့ကျွန်တော်ခရိယန်အသင်းတော်တွေကြားထဲမှာထိုးဖောက်ဝင်ရောက်မှွေမှောက်ခြင်းဖြစ်နိုင်တဲ့စာရန်ဒုက္ခအမျိုးမျိုးပေးနိုင်တဲ့စာရန်အလွန်ဖြောင့်တန်းတဲ့အသက်လန်းသမာတရားလမ်းပေါ်ကနေနဘေးချော်ပြီးတော့ဆွေဆောင်ဆောင်လျှောက်အောင်လုပ်နိုင်တဲ့စာရန်ဒါဟာအလွန်ကြောက်မဲ့ဖွယ်လှည့်ပြားမှုတည့်ရပဲဖြစ်ပါတယ်မိတ်ဆွေတို့တရှင်အပေါင်းတို့အနောက်နိုင်ငံကလာတဲ့ဓမ္မရေးသူတေတီတူရဲ့ဆောင်းပါးတစ်ခုကိုကျွန်တော်ဖတ်ဖူးပါတယ်စာရမဏတ်ဟာရှင်းသေးတယ်ဆိုတယ်မွေတဲ့ဆင်းလဲကောက်ကျစ်ပြီးတော့လျင်မြန်တယ်။ဒါပေမဲ့အဲ့ဒီမကောင်းမှုတွေတဲ့ပို့ပြီးတော့ထင်ရှားနေတာကတော့ကောင်းကင်တမန်တို့တဲ့သူဟာပို့ပြီးတော့ကိုယောင်ကိုဝါတောက်ပပြီးတော့ဆွဲဆောင်နိုင်မှုအားကောင်းခြင်းပဲဖြစ်တယ်။ဒါကြောင့်မလို့ဒီလောကလူရွာဟာသူ့နောက်ကိုပျော်ပျော်ပါပါကြီးလိုက်ပါသွားနေကြကြောင်းကိုလေထင်ရှားစွာတွေ့မြင်ရတယ်ဆိုတဲ့အချက်ဖြစ်ပါတယ်။တခုဆဲပြီးတော့ကျွန်တော်ဖော်ပြပေးခြင်းဒါကတော့လူသားတို့ရဲ့ဇာတိပဂိအားနေခြင်းချွတ်ချော်ခြင်းရင်ရင်တွေ့ဝေတတ်ခြင်းအပေါ်ဒီမှာအခွင့်အရေးယူပြီးတော့ဒီစာရမဏတ်ဆိုတဲ့လှည့်ပြားသူဟာလှည့်ပြားတယ်လူသားဟာလည်းရံဖန်ရံကမှာအားနေပြီးတော့ရင်ရင်သွားတတ်ခြင်းရှိတယ်မှားမိသည့်အကျင့်အခါခါဖြစ်တတ်တယ်ဒါဟာမငင်းနိုင်ဒါပေမဲ့ဘယ်လိုပဲပြောပြောအဲ့ဒီအားနေတတ်သောအပြစ်လူသားကတိရှင်သခင်ခရစ်တော်အပေါ်မှာသာမဆုံးမနစ်သောယုံကြည်အားကိုးမှုအပြည့်အဝရှိမယ်နာမတော်ကအခိုင်အမာဆွဲကင်ထားမယ်ဆိုရင်တော့ကြောက်စရာမရှိဘူးဆိုတဲ့အချက်ပါ ဟုတ်ပါတယ်ဒီအချက်တွေကိုတမန်တော်ကြီးရှင်ယောဟန်ကိုရိုတိုင်းဟာသူ့ရဲ့ဩဝါဒစာပထမစာဆောင်မှာအခုလိုတင်ကြူဖော်ပြရင်းနဲ့ကျွန်တော်တို့ကိုအားပေးထားခဲ့ပြီဖြစ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1မှ3ချစ်သားတို့သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းငှာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောက်မတ်တော်မူသောအရှင်ယေရှုခရစ်သည်ဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏ထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပြည့်ညတ်တော်တို့ကိုစောင့်ရှောက်လျင်သိရသည်တဲ့ဗျာဒိတ်ကျမ်းအခန်းကြီး7အငယ်10မှ12ကိုဆက်လက်နားဆင်ကြကြပါကောင်းကင်ဘုံ၌ကြီးသောအသံကယခုမှကယ်တင်ခြင်းဖြစ်၏တကိုးတော်လည်းဖြစ်၏ငါတို့ဖျားသခင်၏နိုင်ငံတော်နှင့်သူ၏ခရစ်တော်၏အာဏာတော်ဆက်လက်ဖြစ်၏အကြောင်းမူကားငါတို့ညီအကိုများကိုငါတို့ဖျားသခင်ရှေ့တော်၌နေညမပြတ်အပြစ်တင်သောရန်သူကိုအောက်သို့ချလိပြီသူတို့သည်သိုးသငယ်၏အသွေးအဖျင်၎င်းမိမိတို့တက်သေးခံချက်နှုတ်ကပတ်တရားအဖျင်၎င်းအောင်မြင်၍အသေးခံသည်တိုင်အောင်ကိုအသက်ကိုမနှမျောကြတဲ့ကောင်းကင်ဘုံ၌ကြီးသောအသံပေါ်ထွက်လာတယ်လို့ဆိုပါတယ်မှန်ပါတယ်ကောင်းကင်ဘုံစည်းစိမ်ကိုခန်းစားနေရပြီဖြစ်တဲ့သမိုင်းဝင်အသင်းတော်ရဲ့အသံပါဝင်ကောင်းပါဝင်မယ်။တနည်းအားဖြင့်ကတော့ရှေးသန့်ရှင်သူတို့၏အသံသည်အဓိက။ပြီးတော့ Tribulation Saints လို့ကျွန်တော်ပြောပြောနေတဲ့ကာကာလအချိန်မှာအသက်ဆွန့်ပြီးတော့ယုံကြည်ခြင်းတရားကိုစောင့်ရှောက်ခဲ့သူတို့၏ဝိညာဉ်တော်များရဲ့အသံတွေဖြစ်ရလိမ့်မယ်။ဖြူဝတ်လုံကိုဝတ်ဆင်သူသန့်ရှင်သူများရဲ့အသံတော်များပဲပေါ့။မိတ်ဆွေတို့ဘသူတွေအတွက်ဒီအသံတွေပေါ်ထွက်ရခြင်းဖြစ်ပါသလဲ။ရှင်နေပါလေမြေကြီးပေါ်မှာကြံ့နေရသူတွေစာရမဏေရဲ့နှောက်ရှက်ညှင်းဆဲခြင်းကြားရမှာပဲကြံ့ကြံ့ခံနေရသူတွေအတွက်ဖြစ်ရလိမ့်မယ်တနည်းအားဖြင့်အာပေးတိုက်တွန်းလိုက်သောအသံသစ္စာတရားကိုဖော်ပြလိုက်သောအသံတမာတရားကိုရှင်းလင်းဖွင့်ဆိုလိုက်သောအသံပေါ်အနိစ္စဆုံးကတော့အဖဖျားသခင်ဤသင်ရှင်းသောဝိညာဉ်တော်နှင့်တစိုက်ခတ်ခြင်းခံရသူဣတရီလတွေနဲ့တကွအများစုသောဣတရီလတွေမရေမတွက်နိုင်သောတပားအမျိုးသားကက္ကာလယုံကြည်သူတွေပါဝင်လိမ့်မယ်အဲ့ဒီလူတွေအကုန်လုံးအတွေ့ဒီထောမနာပြုသံကြီးညာသံဟာပေါ်ထွက်ခြင်းဖြစ်ရပါလိမ့်မယ်ဟုတ်ပါတယ်ယခုမှကယ်တင်ခြင်းဖြစ်၏တကောတော်လည်းဖြစ်၏ငါတို့ဖျားသခင်နိုင်ငံတော်နှင့်သူ၏ခရစ်တော်၏အာဏာတော်ဆက်လည်းဖြစ်၏အကြောင်းမူကားငါတို့ညီအကိုများကိုငါတို့ဖျားသခင်ရှေ့တော်၌နေညာမပြတ်အပြစ်တင်သောရန်သူကိုအောက်သို့ချလိပြီတဲ့မိတ်ဆွေအပေါင်းတို့ဒီကျေးဇူးတော်ချီးမွမ်းခြင်းအသံတော်ဟာမင်္ဂလာအပေါင်းနဲ့ခံရောင်းသောကြီးညာချက်ဖြစ်ပါတယ်ကက္ကာလစစ်ပွဲကြီးရဲ့အလွန်အရေးကြီးသောပထမအစိတ်အပိုင်းတစ်ခုရဲ့အောင်ပွဲခံသောအသံလည်းဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဒီကက္ကာလရဲ့စီရင်တော်မူခြင်းတွေဟာနောက်ဆုံးသောသမိုင်းရဲ့အစွန်အဖျားကမဟာဖြစ်စဉ်ကြီးတစ်ခုပဲဆိုတာကိုကျွန်တော်တွေ့ရသလိုကျွန်တော်လူသားတွေရဲ့အတိတ်သမိုင်းကာလမှာကလေးကဒီကျေးဇူးတရားရဲ့အခြေခံအုတ်မြစ်ဟာချထားပြီးသားပဲလို့ကျွန်တော်ဆိုမယ်ဆိုရင်မိတ်ဆွေတို့ညင်နိုင်ပါမလားဟုတ်ပါတယ်နိုင်ငံတော်မြေပေါ်မှာတည်ထောင်တဲ့အချိန်ဆရာဟာရှေ့ရေးအဖြစ်စောင့်နေတယ်ဆိုတာကိုမညင်နိုင်သလိုအဲ့ဒီကောင်းကင်နိုင်ငံတော်ဟာကတိရှင်သခင်ခရစ်တော်လူစားတိကိုခံယူပြီးတော့အသက်တော်ကိုစွန့်နေအချိန်အသွေးတော်နဲ့ကျွန်တော်တို့အပြစ်တရားမှရွေးနှုတ်ကယ်တင်ပြီးခဲ့သောအချိန်ယေရှုနဲ့ဂယုဏတော်တရားတို့ထွန်းကားခြင်းမှကလေးကပုံစံအတီတကျချခဲ့ပြီးသားပဲလို့ကျွန်တော်အခုအပိုင်းမှာအလေးအနက်တင်ပြခြင်းပါ रे မိတ်ဆွေတို့ကောလောသဲဩဝါဒစာအခန်းကြီး1အငယ်73မှ95အတွင်ကိုကြည်ပါဇာတိပဂရိဤအေးပြားလှီးခြင်းကိုမခံသောအဖြစ်၌၎င်းသေလျက်ရှိသောသင်တို့ကိုခရစ်တော်နှင့်အတူအသက်ရှင်စေ၍သင်တို့အပြစ်ရှိသမျှတို့ကိုလွတ်တော်မူ၏ငါတို့နှင့်ဆန့်ကျင်ဘက်ဖြစ်သောဝိနည်းအထုံးအဖွဲ့နှင့်ဆက်ဆိုင်သောလက်မှတ်ကိုခြေ၍လက်ဝါးကတ်တိုင်မှရိုက်ထားလျက်ငါတို့စัจ जा တဲ့ကပယ်ရှင်းတော်မူပြီအထွတ်အမြတ်အာနာဇက်များကိုလူယူပြီးထင်ရှားစွာထုတ်ပြ၍လက်ဝါးကတ်တိုင်တော်အဖျင်အောင်ပွဲကိုခံတော်မူပြီတဲ့မှန်ပါ रे မိတ်ဆွေအပေါင်းတို့နိုင်ငံတော်တည်လူနီးပြီနိုင်ငံတော်တည်လူနီးပြီဆိုတဲ့အကြောင်းကိုနက်နက်နဲနဲစဉ်းစားကြည့်ပါကက်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ခြင်းခွန်အားအပြည့်အဝထားရှိသူတယောက် တမန်တော်လမ်းအတိုင်းမချွတ်မချော်မတိမ်မပအဖဖျားသခင်ဤယေရှုတရားကိုခံစားလိုက်လျှောက်နာယူသူတယောက်အဖို့ဒီကဘာမြေပေါ်ကအသက်တာဟာနိုင်ငံတော်ရဲ့အရေးအငွေ့ကိုသူ့ရဲ့ရှင်သန်ရာဘဝမှာတင်ခံစားနေရပြီဆိုရကိုကျွန်တော်နားလည်နိုင်ပါ रे ဒီအကြောင်းကိုလည်းကျွန်တော်အနေနဲ့ပြီးခဲ့တဲ့သင်တိရသောတမန်ကျန်သင်ခန်းစာအစင်းအစင်းမှာအကြိမ်ကြိမ်ဖော်ပြပေးခဲ့ပြီးဖြစ်ပါ रे မှန်ပါ रे မိတ်ဆွေအပေါင်းတို့အေဖက်ဩဝါဒစာအခန်းကြီး၁ရဲ့အငယ်၁၂မှ၁၄အတွင်ဖော်ပြချက်တွေကိုပြန်ပြီးကြည်ပါကျွန်တော်ခရိယံယုံကြည်သူတွေအစဉ်ရင်ဝယ်ပိုက်ရမယ့်အချက်တွေပဲဆိုရကိုဒီအပိုင်းတွေဟာဖော်ပြလျက်ရှိနေပါ रे ဒါဟာဘယ်လူသားတဦးတယောက်ကမှမပေးနိုင်တဲ့အံ့ဩပွေသောဝမ်းမြောက်ခြင်းညီသက်ချင်းကျေးဇူးတရားတို့ကိုဖြစ်ပွားစေတဲ့ကြံဖော်ပြချက်တွေပါအေဖက်ဩဝါဒစာအခန်းကြီး၁အငယ်၁၂မှ၁၄အကြောင်းမူကားခရစ်တော်ကိုမျှော်လင့်နှင်သောငါတို့အဖျင်ဘုန်းတော်ကိုချီးမွမ်းစေခြင်းအကြောင်းဖြစ်သည်။သင်တို့သည်လည်းကယ်တင်တော်မူခြင်းအကြောင်းနှင့်ရှင်သောဧဝံဂေလိတရားဒီဟုသောတမန်တော်ကိုကြားနာ၍ထိုခရစ်တော်ကိုယုံကြည်ပြီးမှဂရိတော်နှင့်ရှင်သောသန့်ရှင်းသောဝိညာဉ်တော်၏တစိုက်ခတ်ခြင်းကိုခံရကြပြီ။ပိုင်တိုက်တော်မူသောသူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းအကြောင်းနှင့်ရွေးနှုတ်တော်မူခြင်းသို့မရောက်မီကာလပတ်လုံးထိုဝိညာဉ်တော်သည်ငါတို့အမွေဤဆယံဖြစ်တော်မူ၏ရှင်းနေတာပါပဲနော်ကျွန်တော်လူလောကမြေသားဘဝအသက်သားမှာတင်ကျေးဇူးတော်ရဲ့တဝက်ကိုကျွန်တော်ခံစားလျက်ရှိနေရပြီကောင်းကင်နိုင်ငံတော်ရဲ့အရေးအငွေ့ကိုထိတွေ့ခံစားနေရပါပြီမိတ်ဆွေတို့တတ်ရှင်းအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကျေးဇူးဂရုနာတော်တည်ခဲ့ပြီးဖြစ်ပါသောကျွန်တော်ရဲ့အသက်တာတွေအသီးသီးဟာမိမိတို့ရဲ့လက်တွေ့ခံစားရကဲတင်ခြင်းအမှုတော်အတွက်ချီးမွမ်းထောမနာပြုကြရမှာဖြစ်တယ်လို့ပြင်ဆင်ထားတော်မူသောကောင်းကင်ဘုံစည်းစိမ်ကိုအခုအချိန်မှာမျှော်လင့်လို့နေကြရမယ်။ဗျာဒိတ်တော်ကာလအကြောင်းတွေကိုလည်းစိတ်စိတ်ငုံငုံစဉ်းစားပြီးတော့လောကီအလင်းအဖြစ်ဒီကဲတင်ခြင်းကျေးဇူးတရားကိုဝေမျှသွားကြရမှာလည်းဖြစ်ပါတယ်။တကဲတင်ခြင်းဖြစ်၏။နှစ်တကိုးတော်လည်းဖြစ်၏။သုံးနိုင်ငံတော်နှင့်အာဏာစက်လည်းဖြစ်၏တဲ့။မိတ်ဆွေတို့ဗျာဒိတ်ကျမ်းကအခုဖော်ပြထားတဲ့အချက်တွေပါကဲတင်ခြင်းဆရာဟာကျွန်တော်လက်တွေ့ခံစားနေရပြီဆရာကိုအခုတင်ပေးကျွန်တော်ဖော်ပြပေးခဲ့ပြီးပါပြီနော်ဒီကဲတင်ခြင်းဆရာဟာဖန်ဆင်းတော်မူသောအဖဖျားသခင်ဤတကောအာနာတော်အဖြစ်သာရနိုင်တယ်ဆရာကိုလည်းထပ်ပြီးတော့ဖော်ပြစရာလိုလိမ့်မယ်မထင်ပါဘူးနိုင်ငံတော်နှင့်အာနာစက်ဖြစ်ဤဆိုတဲ့အချက်ကတော့စဉ်းစားစရာပေါ်လာပါတယ်တခြားမဟုတ်ပါဘူးအခုအချိန်မှာကျွန်တော်တို့ဆူတောင်းတိုင်းထဲ့ပြီးတော့ရွတ်ဆိုနေရတဲ့နိုင်ငံတော်တည်ထောင်ပါစေသောနိုင်ငံတော်တည်ထောင်ပါစေသောဆရက်စုပြည့်ပြီ။ကောင်းကင်ဘုံ၌အလိုတော်သည်ပြည့်စုံတဲ့ကဲ့သို့မြေကြီးပေါ်မှာလည်းပြည့်စုံပါစေသောဆရက်တောင်းစုအခုပြည့်ပြီ။ပြည့်ဝစုံလင်သောအချိန်ကိုရောက်ပြီ။ဒီအချက်အပြင်ဒီကနေ့ဒီအချိန်မှာတော့တို့မိတ်ဆွေတို့အခုရှင်သန်နေရာပြည့်စုံပန်းအချိန်ကာလမှာတော့ဒီမင်္ဂလာအချိန်ကာလအပြည့်အဝမရောက်နိုင်သေးဘူးဆိုတဲ့အမှန်တရားကိုသဘောပေါက်စေပါလေ။ဒီအကြောင်းကိုအနာဂတ်အဖြစ်ထားပြီးပြောရတဲ့အချိန်မှာမိမိတို့အသီးအသီးရဲ့လက်တွေ့ဘဝအသက်တာတွေကိုခရစ်တော်၌သန့်ရှင်းသူများအဖြစ်ပြင်ဆင်ဖို့သာအဓိကဖြစ်ကြောင်းကိုလည်းကျွန်တော်မေ့ထားလို့မရနိုင်ပါဘူး။ဒီအကြောင်းတွေကိုလည်းတမန်တော်ကြီးရှင်ယောဟန်ကပဲသူ့ရဲ့ဩဝါဒစာပထမစာဆောင်မှာအခုလိုဖော်ပြခဲ့ပါသေးတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်1နဲ့3တို့ကိုပြန်ပြီးတော့ကြည်ပါ။ချစ်သူတို့ယခုတွင်ငါတို့သည်ဖျားသခင်ဤသားဖြစ်ကြ၏။နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားသေး။သို့တော်လည်းကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန့်ဟုငါတို့သိကြ၏။အကြောင်းမူကားကိုတော်ဖြစ်တော်မူသည့်အတိုင်းငါတို့သည်မြင်ရကြလက်တန့်ထို့သို့မျှော်လင့်သောသူမည်သည်ကကိုတော်သန့်ရှင်းတော်မူသည်ဤသူကိုသန့်ရှင်းစေတတ်၏တဲ့ကောင်းပါပြီအဲ့ဒီလိုကယ်တင်ရှင်သခင်ခရစ်တော်ရဲ့ယေရှုတရားနဲ့နောက်ဆုံးသောကပ်ကာလတိုက်ပွဲအတွင်းမှာဆုံးရှုံးသွားရမယ့်စာရန်မန်နဲ့တကွခရစ်တော်ရဲ့ယံသူတွေဟာငါတို့ဤညီအကိုများကိုအပြစ်တင်သောသူများဖြစ်တယ်လို့အခုဗျာဒိတ်ကျမ်းကဖော်ပြထားပါ रे မှန်ပါ रे ဒီကနေ့အသင်းတော်တွေကိုအပြစ်တင်နေတဲ့စာရမဏတ်ဟာကတ္တာလဏီကုံအချိန်မှာတော့အနာဂတ်သန့်ရှင်းသူတွေကိုဆက်လက်ပြီးတော့အပြစ်တင်သွားအောင်မှာဖြစ်ပါ रे ဒီယန္တုတို့ရဲ့နှောက်ယှက်ခြင်းဖြစ်စီခြင်းဒုက္ခဝေဒနာပေးခြင်းအမျိုးမျိုးတို့ကိုဒီသန့်ရှင်းသူတွေဟာကြော်လွှားအောင်မြင်ကြရမှာဟာလေအကန့်အမှန်ဖြစ်ပါ रे အဲ့ဒီအောင်ပွဲအတွက်အသုံးပြုရမယ့်လက်နဲ့တွေကတော့၁သိုးငယ်ဤအသွေးတော် နှစ်သက်သေခံချက်နှုတ်ကပတ်တော်သုံးအသေးခံသည်အထိကိုအသက်ကိုမနှမျောသောယုံကြည်ခြင်းတရားပဲဖြစ်ပါလေတဲ့ဟုတ်ပါတယ်ကြမ်းဖော်ပြချက်ကိုပြန်လည်နားဆင်ကြည့်ပါသူတို့သည်သိုးငယ်ဤအသွေးအဖျင်၎င်းမိမိတို့ဤသက်သေခံချက်နှုတ်ကပတ်တရားအဖျင်၎င်းအောင်မြင်၍အသေးခံသည်တိုင်အောင်ကိုအသက်ကိုမနှမျောကြမိတ်ဆွေတို့အသွေးတော်အဖျင်ရွေးနှုတ်ကဲတင်တော်မူခြင်းနဲ့ပတ်သက်ပြီးတော့ကပ္ပဦးသမိုင်းကလေးကအဖဖျားသခင်ဟာရစ်ကောင်ရဲ့အသွေးတော်နဲ့ပူဇော်ခြင်းကိုလိုချင်တယ်။အဲ့ဒီရစ်ကောင်ရဲ့အသွေးဖြင့်ပူဇော်ခြင်းအဖျင်လေအပြစ်လွတ်ခြင်းတရားကိုစီရင်တော်မူမယ်ဆိုတာကိုသူ့ရဲ့အလိုတော်အဖြစ်ဖော်ပြခဲ့တာအလုံးအစီပါပဲ။ဒါကိုကဲတင်ရှင်သခင်ခရစ်တော်၏အသွေးတော်အဖျင်အစားထိုးလိုက်ပြီဆိုတာကိုကျွန်တော်ရှင်းလင်းပြတ်သားစွာခံယူနားလည်ထားဖို့လိုပါတယ်။ဟုတ်ပါတယ်အဲ့ဒါဟာဂျေဇုဂယုနာတော်ရဲ့သစ်သောပရိညင်သာလျှင်ဖြစ်ပါတယ်ဒီအကြောင်းတွေကိုဟေပြဲဩဝါဒစာအခန်းကြီး9အငယ်17 17ဖော်ပြချက်တွေနဲ့ပြန်ပြီးတော့လေ့လာကြည့်စီခြင်းပါတယ်ယခုမှလူလက်ဖြင့်မလုပ်ဤလောကရနှင့်မဆက်ဆိုင်။ပါ၍ကြီးမြတ်စုံလင်သောတဲတော်၌နောက်မင်္ဂလာအကျိုးတို့ဤယေပရောဟိတ်မင်းဖြစ်သောခရစ်တော်သည်ငါတို့အဖို့သာဝရရွေးနှုတ်ခြင်းဂျေဇုကိုခံရ၍စိတ်အသွေးနွားကလေးအသွေးနှင့်မဟုတ်မိမိအသွေးတော်နှင့်တန်ရှင်းရာဌာနတည်းသို့တခါရီဝင်တော်မူ၏တဲ့မိတ်ဆွေတို့သက်သေခံချက်နှုတ်ကပတ်တော်တဲ့ဒီနှုတ်ကပတ်တော်ရဲ့ဂျေဇုဘလောက်ကြီးတယ်ဆိုတာကိုအထူးဆိုဖွဲ့ဖို့လုံးဝမထင်ပါဘူးဖျားသခင်ကိုတော်တိုင်ဖြစ်တဲ့နှုတ်ကပတ်တော်လူဇာတိကိုခံယူတဲ့အခါမှာသားတော်အဖြစ်ဘုန်းတော်ကိုထင်ရှားစေတဲ့နှုတ်ကပတ်တော်ဆိုတာကိုကျွန်တော်တို့သိပြီးသားပါဒီနှုတ်ကပတ်တော်အသက်လမ်းကိုအမှောင်တုကြီးစိုးရာလောကကမ္ဘာဟာဆန့်ကျင်တော်လှန်မှုအမျိုးမျိုးလုပ်နေစေဖြစ်ပါတယ်ဒါပေမဲ့ဒီအသက်လမ်းကိုလူအများစုတို့ဟာရယူပြီးတဲ့အချိန်ကျမှကပ္ပသမိုင်းဆုံးခန်းတန်ရလိမ့်မယ်လို့ကျွန်တော်တို့ကိုဗျာဒိတ်ကျမ်းဟာအားပေးနေတယ်လို့ပဲကျွန်တော်ခန်းစားမိပါတယ်။မိတ်ဆွေတို့အသေးခံသည်အထိကိုကိုကိုမနှမျောသောဝိညာဉ်တတ္တိသို့မဟုတ်ယုံကြည်ခြင်းတတ္တိဒါပေကလာပါသလဲ။ခရစ်တော်၏ချစ်ခြင်းမေတ္တာကိုယုံခရစ်တော်ကိုအယားယာတဲ့ပို၍ချစ်ခြင်းကနေလာပါတယ်။ခရစ်တော်ဟာအသေးခံတော်မူရာကနေပြန်လည်ရှင်ပြန်ထမြောက်လာပြီးတော့ဂါလိလဲကမ်းခြေကိုရောက်တဲ့အချိန်မှာတပည့်တော်တို့နဲ့တွေ့ဆုံခြင်းရှင်ပေတရုကိုဘယ်လိုမေးခွန်းမေးခဲ့ပါသလဲပေတရုမင်းငါ့ကိုချစ်ပါသလားဆိုတဲ့မေးခွန်းပါဒီမေးခွန်းကိုကျွန်တော်တို့ကိုဒီကနေ့မေးနေပါတယ်ပြီးတော့သူ့ကိုချစ်ရင်သူချစ်တဲ့လောကအတွက်လက်တွေ့အသေးခံဖို့လဲသူတောင်းဆိုလျက်ရှိနေကြောင်းပါမိတ်ဆွေတို့ကနဦးအသင်းတော်ရဲ့ဖခင်ကြီးတွေဖြစ်တဲ့ရှေးဖန်ရှင်သူအပေါင်းတို့ရဲ့ယုံကြည်ခြင်းကြောင့်ဒီကနေ့ကျွန်တော်တို့ဟာခရစ်တော်၏အသက်လမ်းပေါ်မှာရှောက်လန်းရတဲ့အခွင့်ကိုရရှိနေပြီးအမှန်ပါသူတို့လိုယန္တုလက်ထက်မှာအသေးခံတဲ့အထိကိုဟာဝိညာဉ်သတ္တိမရှိသည့်တိုင်အောင်ကိုရဲ့နောက်ဆုံးထွက်သက်အချိန်အထိဒီယုံကြည်ခြင်းကိုဖက်တွယ်ထားနိုင်မယ်ဆိုရင်တောင်မှဂျေဇုတော်ဟာကြီးလာပါပြီမင်္ဂလာရှိလာပါပြီလို့ကျွန်တော်ခံယူမိပါတယ်အခုဗျာဒိတ်ကျမ်းဖော်ပြချက်အရကတ်ကာလအတွင်းမှာစာရမဏေနဲ့ကောင်းကင်တမန်တို့ရဲ့ကောင်းကင်ဘုံတိုက်ပွဲအတွင်းခရစ်တော်၏ကယ်တင်ရှင်ယေရှုတည်ရှိတည်နေဘုံကိုကျွန်တော်လေ့လာနေရပါတယ်ဒီတိုက်ပွဲဟာပြီးပြတ်တဲ့အဆင့်မှာရပ်တန့်သွားတယ်လို့ဆိုလို့မရနိုင်သေးပါဘူးနောက်တစ်နေ့သင်ခန်းစာများကိုဆက်လက်နားဆင်ကြပါအောင်လို့ဖိတ်ခေါ်လိုက်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မတိကျမ်းိုင်းထဲကဗျာဒိတ်ကျမ်းအခန်းကြီး12အခန်းငယ်12ကနေအခန်းငယ်19အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့